ဂျပန်ဝန်ကြီးချုပ်သစ်ဖူမီယိုကာရှိဒါဟာလာမယ့်ဆောင်းရာသီရာသီပွဲတော်အတွက်စစ်တွင်းကြဆုံးသူတွေကိုအမှတ်တရလုပ်ထားတဲ့ရာဇဂူကြီးဖျားချောင်းကိုအဖွဲ့အဖွဲ့ဆီလုပ်ပြီးတော့ဝိပုစုတောင်းမှုလုပ်ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာတရုတ်နဲ့ကိုရီးယားနိုင်ငံတွေရဲ့အမျက်ဒေါသထွက်မှုကိုရှောင်တဲ့အနေနဲ့ရခိုင်ခေါင်းဆောင်တွေလိုပဲကိုယ်တိုင်တော့သွားပြီးတော့ဝိပုစုတောင်းတာမျိုးမလုပ်ပါဘူး။တိုချိုမှာရှိတဲ့ရာဇဂူကြီးဖျားချောင်းကိုတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ဂျပန်နိုင်ငံရဲ့သူ့အပေါ်မှာရက်စက်ကြမ်းကြုတ်မှုတင်ကြတာဖြစ်နေမြင်ကြပါတယ်။သူတို့နိုင်ငံတွေမှာစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့ကြတဲ့ဂျပန်စစ်ကောင်းဆောင်14ဦးနဲ့စစ်သည်2တန်းခွဲကိုအစိုးရဖျားချောင်းမှာဂုဏ်ပြုထားတာမှလို့ခုလိုရှိမြင်ကြတာဖြစ်ပါတယ်။ဒီကဆိုပိုင်းမှာဝန်ကြီးချုပ်သစ်ရာဇဝတ်ကိုရယူထားတဲ့ Liberal Democratic Party ရဲ့ခေါင်းဆောင်ကက်ရှိတာဟာအမျိုးသားရွေးကောက်ပွဲတွေကိုအောက်တိုဘာလ31ရက်မှာပြုလုပ်မယ်လို့ပြောဆိုထားပြီးတော့အင်းနီဂျင်တိုင်းမီတွေကလည်းသူ့ရဲ့ခြေလှမ်းကိုစောင့်ကြည့်နေပါတယ်။2013ခုနှစ်မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘဲကအစိုးရဝတ်ကြောင်းကိုနောက်ဆုံးတွားရောက်လည်ပတ်ခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားနဲ့တရုတ်တို့ရဲ့အမျက်ဒေါသပြင်အမေရိကန်ရဲ့စိတ်ပြက်မှုတွေပါကြုံတွေ့ခဲ့ရပါတယ်။ကရှိတာမတိုင်ခင်ဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းယာရှီဟီတီရှူဂါကတော့အခုတနည်းနည်းနဲ့မှဝန်ကြီးမြို့ပြချောင်းကိုကိုယ်တိုင်သွားပြီးတော့ဆူတောင်းခဲ့တယ်လို့ကျူတူသတင်းမှာဖော်ပြပါရတယ်။တောင်ကိုရီးယားနိုင်ငံသားကြီးပြောခွင့်ရှိသူကတော့စူးစူးဝါးဝါးဒါကိုစိတ်ပြက်မိကြောင်းနဲ့အစိုးရဝန်ကြောင်းမှတာဝန်ယူလို့စိတ်ရှိတဲ့ဂျပန်ခေါင်းဆောင်နဲ့အဖန်တလဲတဲ့သွားပြီးတော့ဝစ်ပြူဆူတောင်းတဲ့အပေါ်မှာဝမ်းနည်းမိတဲ့အကြောင်းပြောဆိုထားပါရခင်ဗျာ။